မလေးရှားနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတွေနေ့စဉ်တောင်းချီတိုးနေရမှာမြန်မာတွေအများဆုံးနေထိုင်နေတဲ့ဆလန်ကော့ပြည်နယ်မှာလည်းကူးစက်မှုအများဆုံးဖြစ်နေတာမို့ကာကွယ်ဆေးထိုးတဲ့စင်တာတွေလည်းအများအပြားဖွင့်လှစ်ထားပါတယ်။နှစ်လအတွင်းမှာတော့ကိုဗစ်ကူးစက်မှုကြောင့်တည်ဆုံးတဲ့မြန်မာနိုင်ငံသား40ထက်မနည်းရှိတယ်ဆိုပြီးမလေးရှားအခြေစိုက်မြန်မာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးဆန်းဝင်းကပြောပြပါတယ်
။မိုင်းသိကြပါတယ်။ကျွန်တော်ထင်ရင်တော့30လောက်ရှိမယ်သိတာ။ဖြစ်တဲ့ချိန်ပေါ်မှာဖြစ်တဲ့ချိန်ရဲ့ယနေ့ထိမနေ့ကထိတည်နေတော့ကြာတာနှစ်လပေါင်းကျင်နေမှာပေါ့ဆလောင်ကောမှာအဖြစ်များတယ်အခုဆလောင်ကောပြည်နယ်မှာပေါ့
မလေးရှားနိုင်ငံကလူမှုကူညီရေးအသင်းအဖွဲ့တွေနာရေးကူညီမှုအဖွဲ့တွေအနေနဲ့လက်ရှိမှာကိုဗစ်ကူးစက်ပြီးတည်ဆုံးသွားတဲ့မြန်မာနိုင်ငံသားတွေကိုကိုယ်တိုင်တကြိုတာတွေမလုပ်ပေးတော့ဘဲမလေးရှားအစိုးရရဲ့ကျန်းမာရေးအဖွဲ့တွေရဲ့အစီအစဉ်တွေနဲ့ပဲလှုပ်ဆောင်ရတော့တယ်ဆိုပြီးဦးဆန်းဝင်းကပြောပြပါတယ
်ကိုဗစ်ဆိုသူတို့ကတရားဝင်သူတို့တရားဝင်သူတို့အစိုးရပဲတရားဝင်ကန့်ကြွယ်တယ်။ဒီဝါဒပဲပေါ်ပြရတာမဟုတ်ဘူး။အဲ့တခြားလူတွေကအခုနောက်ပိုင်းကျတော့ဒီနိုင်ငံသားတွေပဲတင်းကြုံကုန်ပြည်တယ်။ဟုတ
်ကဲ့။
အဆိုဥစ္စာပေါ့သူတနင်္မတက်ထားလို့ရှိရင်ပြန်ပြီးရောဂါတွေကူးဆက်ကြတော့တယ
်။ဟုတ်ကဲ့။ဒါကြောင့
်ကျွန်တော်တို့တင်းကြုံနေတာဒီနိုင်ငံသားတွေကတော့ဒီမလေးရှားအစိုးရရဲ့ဘာကွန်မလဲကျွန်တော်တို့ဒီကျန်းမာရေးဌာနဟိုဥစ္စာပေါ့အရေးပေါ်အဖွဲ့နေပဲတင်းကြုံကုန်ပြည်တော့တယ်။စာကြမှာတဲ့တင်းငင်းကမှတင်းကြုံကုန်ပြည်တော့တယ်အဲ့ဒါကြောင့်
မလေးရှားနိုင်ငံမှာကိုဗစ်အတည်ပြုလူနာတသန်း2400ကျော်ရှိပါတယ်။ဩဂုတ်လ6ရက်နေ့တနေ့တဲ့ကူးစက်သူ2100ကျော်ရှိပြီးသေဆုံးသူစုစုပေါင်း1000ကျော်ရှိသွားပြီဖြစ်ကြောင်းမလေးရှားအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်။